အများပြည်သူသုံးလမ်းတွေဈေးကျောင်းနေရာတွေကိုမိုင်းရှင်းလင်းလုပ်ငန်းတွေစတင်ဖို့အတွက်တံပေါ်နဲ့ကရင်အမျိုးသားအစည်းအရုံး KNU အကြားညီနိုင်နေပြီးတော့ KNU ဘက်ကအကြောင်းပြန်ကြားလာရင်လုပ်ငန်းစတင်မှာဖြစ်ပါတယ်။မိုင်းရှင်းလင်းလုပ်ငန်းနဲ့ပတ်သက်ပြီးတော့ပြည်ပကနည်းပညာနဲ့အထောက်အကူပြုပစ္စည်းတွေကိုတော့လက်ခံမှာဖြစ်ကြောင်းကိုလည်းတံပေါ်ဘက်ကပြောဆိုထားပါတယ်။ဒီသတင်းပြည်စုံကို VO မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ဒီက3ရက်နေ့ကနေ9ရက်နေ့အထိ3ရက်ကြာကျင်းပတဲ့စေချင်းမြောက်ပြည်တော်စုအဆင့်တိုက်ခတ်တိုက်ခတ်မှုရစဲရေးဆိုင်ရာပူးတွဲဆောင်ကြည့်ရေးကော်မတီ GMCU အစည်းအဝေးကမိုင်းရှင်းလင်းရေးလုပ်ငန်းတွေစတင်ဖို့သဘောတူခဲ့တာဖြစ်ပါတယ်။အစည်းအဝေးအပြီးသတင်းစာရှင်းလင်းပွဲမှာ GMCU ရဲ့အတွင်းရေးမှူးနှစ်ဗိုလ်မှူးကြီးဝဏ္ဏအောင်က
မိုင်းရှင်းလင်းပတ်သက်ပြီးတော့ကျွန်တော်တို့ဒီ NCA ပါတော့ဒါမိုင်းရှင်းလင်းဆောင်ရွက်ရမယ်ဆိုတော့ NCA မှာလည်းကျွန်တော်တို့ရေးသားဖော်ပြထားပါတယ်။ဒီ NCAအင်းပါပါတဲ့ဟိုကလည်းအညီပေါ့နော်ကျွန်တော်နိုင်ရှင်ရေးလုပ်ငန်းကိုဒါဆောင်ရွက်မှာဖြစ်ပါတယ်အဆောင်ရွက်ဖို့အတွက်လည်းကျွန်တော်တို့ KNU နဲ့ကျွန်တော်တို့ဒါညှိနှိုင်းနေပါတယ် KNU ဖွဲ့ကလည်းဒါတို့ပြန်လည်းညှိနှိုင်းပြီးတော့ဘယ်လိုဆောင်ရွက်သွားမလဲဆိုတော့တို့လည်းပြန်ပြီးတော့ကျွန်တော်တို့လည်းပြန်ညှိနှိုင်းသွားမှာဖြစ်ပါတယ်အဲ့လိုဆောင်ရွက်တဲ့အခါမှာကျွန်တော်တို့တက်မတော်နဲ့တစ်ဖက်ကတိုင်းရင်းသားလက်နက်ကိုင်ဖွဲ့ပြီးပြီးတူးပေါင်းပြီးတော့ဒါဆောင်ရွက်သွားမှာဖြစ်ပါတယ်အပြီးပါနေပြီးတော့ကျွန်တော်တို့ကိုအကူအညီပေးခြင်းလဲဆိုတော့ကျွန်တော်တို့ဒီပြန်ညှူပါမယ်အထောက်အပံ့ပြည့်ပြည့်ညှူပါမယ်မိုင်းရှင်းလာတော့ကျွန်တော်တို့ဒီနှစ်ဖွဲ့ပေါင်းပြီးပဲရှင်းသွားဖို့ကျွန်တော်တက်မှာသဘောထားတော့အလို့ရှိပါတယ်
။မိုင်းရှင်းလင်းရေးလုပ်ငန်းနဲ့ပတ်သက်ပြီးဆွေးနွေးရမှာတနင်္လာရီတိုင်းဒေသကြီးနဲ့မွန်ပြည်နယ်ဘက်မှာမြေမြုံပိုင်းကင်းရှင်းတဲ့အတွက်ကင်းပြည်နယ်ကစတင်ဖို့သဘောတူခဲ့တာဖြစ်ကြောင်းလည်းပြောပါတယ်။မိုင်းရှင်းလင်းရေးလုပ်ငန်းစတင်ရင်ပြည်သူလူထုအသုံးပြုတဲ့နေရာတွေကိုအဓိကထားဆောင်ရွက်မှာဖြစ်ကြောင်းလည်းဗိုလ်မှူးကြီးဝန်ထောင်ကပြောပါတယ
်။ကျွန်တော်တို့ဒီမိုင်းရှင်းလင်းတဲ့ဆိုတော့အဓိကတော့ကျွန်တော်တို့ကဒီပြည်သူလူထုအတွက်နံပါတ်၁ကျွန်တော်တို့ရည်ရွယ်ပြီးတော့ဆောက်ရွက်သွားဖို့ရှိပါတယ်။အများပြည်သူသုံးတဲ့လမ်းတွေ၊အများပြည်သူသုံးတဲ့ကျောင်းဆေးပေါ့ဗျာ၊စသဖြင့်ပေါ့။အာပြည်သူအတွက်ကျွန်တော်တို့အစာဝတ်ပေးဖို့နံပါတ်၁ပေါ့။သူစစ်စခန်းတွေ၊သူတပ်စခန်းတွေဒီနာကမိုင်းတွေကိုပေါ်ထုတ်ခိုင်းတာမဟုတ်ပါဘူး။နံပါတ်၁မိမိသွားနိုင်တဲ့အဆင့်ပေါ့။ပြည်သူလူထုအများသုံးမဲ့နေရာတွေပဲအရင်လို့ပါဆိုလဲပထမအဆင့်နဲ့ရှင်းကြတာပေါ့။ဒီလိုမကယုံကြည်မှုတွေရှိလာတယ်တောင်းတောင်းဟိုဟာယုံကြည်မှုတကယ်ပြည့်ထက်လာပြီဆိုတော့လေဒါခုနပြောတဲ့ဒုတိယအဆင့်ဒါကတော့ဆက်လက်ညှိနှိုင်းဆောင်ရွက်သွားမယ်အနေထားပါ
မိုင်းရှင်းလင်းရေးလုပ်ငန်းကိုနှစ်ဖက်ယုံကြည်မှုတည်ဆောက်ပြီးဆောင်ရွက်မှာဖြစ်တာကြောင့်ဘယ်ချိန်မှာစတင်မယ်ဆိုပြီးအချိန်သတ်မှတ်ထားတာလည်းမရှိကြောင်းပြောပါတယ်ဒီအစည်းအဝေးမှာပြည်ပခန့်ဖြစ်နိုင်ခြေရှိတဲ့နေရာတွေမှာဒေသဆိုင်ရာအပြည့်အဝပူးတွဲဆောင်ကြည့်ရေးကော်မတီ GMCL တွေပူးတွဲဖွဲ့စည်းဖို့လည်းသဘောတူခဲ့ပါတယ်အဓိကစတင်ဖွဲ့စည်းတဲ့နေရာတွေကတော့ရှမ်းပြည်နယ်ကလင်းကေ၊ကရင်ပြည်နယ်ကဖားပေါ်နဲ့ပဲခူးတိုင်းဒေသကြီးကဘောဂလိဒေသတွေမှာဖြစ်ပါတယ်။ GMCU ရဲ့အဖွဲ့ဝင်တူဖြစ်တဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSGF ကဘူကော်တီဝင်ရဘော့စလိုင်းရောအောင်ကတော့လက်ရှိပြီးဆုံးသွားတဲ့အစည်းအဝေးဟာအပြုသဘောဆောင်တဲ့အစည်းအဝေးဖြစ်ကြောင်းပြောပါတယ်။အထူးသဖြင့် GMCS ကပြည်နယ်အဆင့်ကိုယ်စားလှယ်တွေပါဝင်တက်ရောက်လာတာကြောင့်အောက်ခြေအဆင့်မှာဖြစ်ပေါ်နေတဲ့ပြဿနာတွေကိုဖြေရှင်းဖို့အတွက်လမ်းစပေါ်လာကြောင်းလည်းအခုလိုပြောပါတယ်
။အခုဆိုရင်ကျွန်တော်တို့ဒီမှာစားတဲ့ဖြစ်ဖြစ်ကျန်ယူ S မှာရှိတဲ့အရသားတွေကလည်းအဲဒီလိုကပြည်သူကိုယ်စားလာတာဖြစ်တာဟုတ်။နောက်တစ်ခါကျတော့အဲဒီလိုဒီလိုပေါ့ဗျာအောက်မှာကျွန်တော်တို့ဆောင်ကားတဲ့အချက်ချင်းတွေပေါ့ဗျာပြုတ်ပြီးကြောင်းတဲ့အချက်ချင်းတွေကိုတင်ပြရပါမယ်။ဒီကြားတဲ့အခါမှာအောက်ခြေမှာရှိတဲ့ပြဿနာတွေကိုကျွန်တော်ပြုတ်ပြီးတော့ဖြေရှင်းနိုင်မယ်။အဲဒီလိုခံစားနေရတဲ့အဆင့်ဆင့်ပြဿနာမျိုးကိုဒီဆိုင်မှာဖြေရှင်းနိုင်တဲ့အဆင့်ကိုရောက်လာလို့ပြောပါမယ်။အဲဒါတော့အားရစရာကောင်းပါလေ
။ဒီနေ့ကျင်းပတဲ့အစည်းအဝေးမှာပြစ်ခတ်တိုက်ခတ်မှုရစဲရေးဆိုင်ရာပူးတွဲဆောင်ကြည့်ရေးကော်မတီအစည်းအဝေးရဲ့ရုံးတွေဝန်ထမ်းတွေရဲ့လုံခြုံရေးစီစစ်အကြည့်ပြုရေးအဖွဲ့ရဲ့လုံခြုံရေးပူးတွဲနယ်လက်ဆောင်ကြည့်ရေးအဖွဲ့ရဲ့လုံခြုံရေးကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ပါတယ်။ပြည်တော်စုအဆင့်ပြစ်ခတ်တိုက်ခတ်မှုရစဲရေးဆိုင်ရာပူးတွဲဆောင်ကြည့်ရေးကော်မတီအစည်းအဝေးကိုပုံမှန်အားဖြင့်နှစ်လတစ်ကြိမ်ကျင်းပပြီးနောက်တစ်ကြိမ်အစည်းအဝေးကိုတော့ဇွန်လကုန်ပိုင်းမှာကျင်းပမှာဖြစ်ပါတယ်။